Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ15ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်ပါရှင်ကျမသင်ကီထိုက်ပါစီးရီးယားနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီတွေပေးဖို့အစင်းသင့်ရှိနေပြီဖြစ်ပေမဲ့လည်းစီးရီးယားအစိုးရရဲ့ခွင့်ပြုချက်မရသေးလို့အကူအညီမပေးနိုင်သေးပါဘူးအမေရိကန်ပြည်တော်စုကိုရောက်ရှိနေတဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့အမေရိကန်လွှတ်တော်ခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ခီးစဉ်နဲ့ပတ်သက်ပြီးနားဆင်ရမှာကတော့
လွတ်တော်ကောင်းဆောင်နေနေရတော့လေဒီခွင့်ရီတို့ပါလို့ဒါတွေဆိုသူ့ရောဝိုင်းရောတောင်းအားပေးကြမှာ။ဒါနဲ့သူတို့စိတ်ထဲမှာကဒေါဆန်းစုကြည်ကဒါလေးစားမှုကတော့ဒါအမြင့်ဆုံးချိန်ကြီ
းမြန်မာနိုင်ငံရင်းနဲ့စီးပွားရေးကိစ္စဦးစရာသူဖြစ်ပါတဲ့ပြည်စုံကိုတည်င်းတွေပြီးမှနားဆင်ရမှာပါ။ဒါအပြင်ဘလို့အချက်လက်တွေပေါ်အခြေခံပြီးတော့အမေရိကန်ကမြန်မာပေါ်ဒဏ်ခပိတ်ဆို့မှုတွေကိုဖယ်ရှားပေးမယ်ဆိုတဲ့အကြောင်းနဲ့ကချင်ပြည်နယ်ကပြစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးမှာပါရှင
်။ Syria နိုင်ငံမြောက်ပိုင်းအလက်ပိုမျိုးနဲ့အကူအညီလိုအပ်နေသူတွေရှိရာတခြားဒေသတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးရင်တန်းတွေအချိန်မရွေးထွက်ခွာနိုင်တဲ့အဆင်သင့်အခြေအနေမှာရှိပေမဲ့လည်းစီးရီးယားအစိုးရထံကခွင့်ပြုချက်မရမချင်းထွက်ခွာနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။အလက်ပိုမျိုးကိုတော့တောက်ချနေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းကုလအထူးကိုယ်စားလှယ်ဂျန်အင်္ဂလန်ကဂျီနီဗာမြို့တော်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။တိုက်ပွဲကြောင့်စစ်ကြောင့်ပျက်စီးနေတဲ့ဒေသတွေကအမျိုးသမီးတွေကလေးတွေဒဏ်ရာရထားတဲ့အရက်သားတွေစီကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးမဲ့သူတွေအရောက်သွားနိုင်ဖို့အတွက်စားဖို့တောက်ဖို့မပူမပင်နဲ့နေထိုင်နေကြရတဲ့ရင့်ကျက်သူအမျိုးသားကြီးတွေအနေနဲ့နိုင်ငံရေးအစိုးရရဲ့ဘျူရိုကရေစီစနစ်လုံထုံးလုံနေအတားအဆီးတွေကိုကျေးဇူးပြုပြီးရပ်တန့်ပေးကြပါလို့ကုလအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးတဲ့ဆီးရီးယားအဖြစ်ခံရစဲရေးသဘောတူညီချက်မှာအခုလိုအထောက်ပံ့တွေပို့ဆောင်ပေးရကလည်းတစ်စိတ်တစ်ပိုင်းပါဝင်တာဖြစ်ပါတယ်။အပြစ်ခံရစဲရေးကတော့ပြီးခဲ့တဲ့တနင်္လာနေ့ကဆလာအသက်ဝင်တာဖြစ်ပါတယ်။အပြစ်ခံရစဲရေးကတော့ဒေသအများစုမှာအသက်ဝင်နေတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုရောက်ရှိနေတဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့စီစဉ်ထားကြောင်းကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံမှာပါ။အမေရိကန်လွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံတဲ့အခါမှာလဲစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးရတော့မယ့်အချိန်ရောက်ပြီဆိုတာကိုဒေါက်တာဆန်းစုကြည်အနေနဲ့တိုက်တွန်းပြောဆိုမဲ့သဘောရှိပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးမဲ့အထက်မှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell တို့ပါဝင်သလို Washington DC မြို့တော်က Theodore Roosevelt အတက်တန်းကျောင်းကိုလည်းတွားရောက်မှာပါညပိုင်းမှာတော့ ASEAN American စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစားပွဲကိုတက်ရောက်ပြီးစီးပွားရေးကောင်ဆောင်တွေနဲ့တွေ့ဆုံမှာလည်းဖြစ်ပါတယ်ဒါမဲ့လည်းမနေ့ဗုဒ္ဓဟူးနေ့တုန်းကတော့ American ဒုသမ္မတဂျိုးဘိုင်ဒန်ရဲ့နေအိမ်မှာတော့ဆန်းစုကြည်ကိုမနက်စာတက်ခင်းအခမ်းအနားမှာလဲလွတ်တော်ခေါင်းဆောင်တချို့နဲ့လဲတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲအပြီးမှာတော့အထက်လွတ်တော်ကဩဇာကြီးတဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌဘော့ဘ်ကော့ကာကကြေညာချက်တစ်စောင်ထုတ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုမှာတော့ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေအပေါ်အတိအမှတ်ပြုတဲ့အကြောင်းပြောဆိုပြီးမြန်မာနိုင်ငံတွင်းကလူကုန်ကူးမှုပြဿနာအပေါ်မှာလဲတော့ဆန်းစုကြည်နဲ့ဆွေးနွေးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူတွေလူကုန်ကူးခံရတဲ့အရေးအတင်းအဓမ္မအလုတ်ခိုင်းစေဖို့နဲ့လင်းကျွန်းတွေအဖြစ်ရောင်းစားခံရတဲ့အရေးအပေါ်မြမအစိုးရဘက်ကကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေကိုနီးနီးကပ်ကပ်စောင့်ကြည့်သွားမယ်လို့လည်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအကြီးအကဲကကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်။မနေ့ဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံအပြီးမှာတော့မြမနိုင်ငံအတွက်ချမှတ်ထားတဲ့စီးပွားရေးတန်ခတ်မှုတွေဖယ်ရှားပေးဖို့အမေရိကန်ပြည်ထောင်စုကပြင်ဆင်နေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဓာတ်ဖို့မြို့တော်ဝင်တာဝန်ယူခဲ့ချိန်ကတရားရေးဌာနကဝန်ထမ်းတဦးကိုတတ်နှတ်နဲ့ပြစ်တက်ခဲ့တယ်လို့လွန်ခဲ့တဲ့25နှစ်အတွင်းလူတစ်ထောင်ကျော်ကိုတတ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့အကြောင်းမြို့တော်ဝင်ရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့အဖွဲ့ကအဖွဲ့ဝင်ဟောင်းတဦးကဒီကနေ့မနီလာမြို့တော်မှာအထက်လွှတ်တော်အမှတ်တွေကိုပြောပါတယ် ူဟာဒူတာတီရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့ရဲတပ်ဖွဲ့ဝင်အတော်များများတဲ့ကတယောက်ဖြစ်ပါတယ်လို့အဲကာမာတိုဘာတူကအထက်လွှတ်တော်ကြားနာပွဲအတွင်းမှာပြောသွားပါတယ်။သူကိုယ်တိုင်ပြစ်တက်ခဲ့သူအယောက်50လောက်ရှိပြီးဒီထဲမှာတယောက်ကတော့မိချောင်းစာကျွေးတက်ဖြတ်ခဲ့တာဖြစ်ပြီးမိရှို့တက်ခဲ့သူတချို့လည်းရှိတယ်လို့မာတိုဘာတူကပြောပါတယ်။1993ခုနှစ်ကအဖြစ်ပြက်တစ်ခုကိုပြန်ပြောပြတာမှာတော့အဲ့ဒီအချိန်ကသူတို့အဖွဲ့ရဲ့လုပ်ငန်းတွေကိုဟန်တားဖို့ကြိုးစားတဲ့တရားရေးဌာနကလူတအုပ်နဲ့ထိတ်တိုက်တွေ့ခဲ့တာမှာတနက်နဲ့အပြန်အလှန်ပြစ်ခတ်ကြတဲ့အခြေအနေကိုရောက်ခဲ့ပြီးနောက်ဆုံးမှာတော့ဒူတာတေးကတရားရေးဌာနကအရာရှိကိုအသေးပြစ်တက်ခဲ့တဲ့အကြောင်းမာတိုဘတ်တိုကပြောပါတယ်။ဒီနေ့အစောပိုင်းသမရအဖြစ်ရွေးကောက်တင်မြှောက်မခံရဘဲဓာတ်ဖို့မြို့တော်ဝင်အဖြစ်တာဝန်ယူခဲ့ချိန်ကဒူတာတေးဟာလူအများအပြားကိုပြစ်တက်ဖို့အမိန့်ပေးခဲ့သူအဖြစ်အချိန်အတော်ကြာကလေးကဆွတ်ဆွဲခံထားတာဖြစ်ပါတယ်။
တရုတ်နိုင်ငံဝူခန်တငါရွာကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာကိုဖော်ပြဖို့ကြိုးစားခဲ့တဲ့ဟောင်ကောင်ကသတင်းတောက်တွေကိုတရုတ်ရဲတပ်ဖွဲ့တွေကရိုက်နှက်ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲဒီဟောင်ကောင်သတင်းတောက်တွေကပြောပါတယ်။ South China Morning Post နဲ့ဟောင်ကောင်အခြေစိုက်မင်းပေါင်းသတင်းစာရဲ့သတင်းတောက်တွေကဆန္ဒပြတာနဲ့ပတ်သက်ပြီးအဲဒီရွာသားတွေကိုဗဟုနေညာကတွေးဆမေးမြန်းဖို့ကြိုးစားခဲ့စဉ်အတွင်းသူတို့ကိုရိုက်နှက်ပြီးနောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲဒီသတင်းစာနှဆောင်ကပြောပါတယ်။ရဲကအဲဒီရွာသားရဲ့အိမ်တကားကိုအတင်းချိုးဖြတ်ဝင်ရောက်ခဲ့စဉ်မှာသတင်းတောက်တွေကအဲဒီရွာသားရဲ့အိမ်ထဲမှာရှိနေပြီးတော့သူတို့ကမြေကြီးမှာအထင်းကျပ်ဒူးထောက်ခိုင်းခဲ့ပါတယ်။တရင်နောက်တွေကတယောက်ကဘိုက်ကိုအထိုးခံခဲ့ရပြီးတော့နောက်တယောက်ကတော့ပါးနှစ်ချက်အရိုက်ခံခဲ့ရတယ်လို့တရင်နောက်တယောက်ကပြောပါတယ်။အဲ့ဒီနောက်တော့ရဲတွေကတရင်တောက်၃ယောက်ကိုရဲစခန်းကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးသူတို့ကိုအဲ့ဒီမှာနိုင်တော်ကြဆစ်ဆင်းမြင်းမြန်းပြီးတော့နောက်ပိုင်းမှာအဲ့ဒီရွာကိုဘယ်တော့မှပြန်မလာဖို့ခံဝန်ချက်လက်မှတ်ရေးထိုးပေးခဲ့ရတယ်လို့လည်းပြောပါတယ်ခင်ဗျာ။
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your မြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုကအဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်ပါတီရဲ့သမ္မတလာဟီလာရီကလင်တန်အနေနဲ့ဒီကနေ့ကြာသပတေးနေ့မှာစီးရုံးရေးလုပ်ငန်းတွေပြန်လည်စတင်မှာဖြစ်ပါတယ်။မစ္စစ်ကလင်တန်ဟာညူမိုနီယာအဆုတ်ရောင်ရောဂါကြောင့်စီးရုံးလှုပ်ရှားမှုတွေမှာမပါဝင်နိုင်ဖြစ်နေခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့နယူးယောက်မြို့က 9/11 အောက်မေ့ပွဲအခမ်းအနားကပြန်လာတဲ့မစ္စစ်ကလင်တန်နေထိုင်မကောင်းဖြစ်နေတာကိုတွေ့ခဲ့ကြရတာဖြစ်ပြီးမစ္စစ်ကလင်တန်ခြေမခိုင်မဲ့ရိုင်လဲသွားလို့ကားပေါ်ကိုတွေ့တင်ခဲ့ရတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။မနေ့ကသူမရဲ့စီယုံရေးအဖွဲ့ကထုတ်ပြန်လိုက်တဲ့စာထဲမှာတော့ Mrs. Clinton ရဲ့ဆရာဝန်ကနိုင်ငံခြားရေးဝန်ကြီးဟောင်းဟာပြည်စည်းဝါးဆေးရီတောက်အနားယူပြီးတဲ့နောက်မှာကျန်းမာရေးပြန်လည်ကောင်းမွန်လာပြီလို့ပြောဆိုခဲ့တာပါဒီအဖြစ်အပျက်ကြောင့် Mrs. Clinton ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာထပ်ဖြစ်လာခဲ့တယ်လို့သူမရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump အတွက်တော့ထိုးနှက်စရာအချက်တစ်ခုထပ်ရသွားတာပါ
I don't know, folks. You think Hillary would be able to stand up here for an hour and do this? I don't.
ကျွန်တော်ကတော့တကယ်မသိပါဘူး Hillary အနေနဲ့အခုလိုတနိုင်လောက်ရပ်ပြီးဒီလိုလုံနိုင်မယ်လို့ခင်ဗျားတို့ထင်ပါသလားကျွန်တော်ကတော့မထင်ဘူးဆိုပြီးတော့ Republican သမ္မတလောင်း Trump ကပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်း Mr. Trump ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာနေပြီးသူ့ရဲ့ကျန်းမာရေးမှတ်တမ်းအပြည့်အစုံထုတ်ပြန်ပေးဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်။ Mr. Trump ထုတ်ပြန်လိုက်တဲ့ပြီးခဲ့တဲ့သတင်းပတ်ကသူ့ရဲ့စစ်စစ်ချက်အချင်းချုပ်ကိုတော့လူကြိုက်များတဲ့ရုပ်မြင်သံကြား Talk Show အစီအစဉ်တစ်ခုမှာတွေ့မြင်ခဲ့ရပါတယ်။လူကြမ်းသားတထည်ကြီး Trump ရဲ့ကိုယ်လေးချိန်က128 kg ရှိပြီးကိုယ်လေးချိန်အနည်းငယ်တက်လာတယ်လို့လည်းအစီအစဉ်တင်ဆက်သူ Dr. Oscar ချိန်ညာခဲ့ပါတယ်။အသက် 80 အရွယ် Donald Trump ဟာနိုဝင်ဘာလ 10 ရက်နေ့ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်တော့အမေရိကန်ရဲ့အသက်အကြီးဆုံးသမ္မတဖြစ်လာမှာပါ။ Hillary Clinton ကတော့ဇန်နဝါရီလ 20 ရက်နေ့ကျန်းသက်စာကျိန်းဆိုးမဲ့နေ့မှာအသက် 69 နှစ်ပြည့်မှာကြောင်းအမေရိကန်ပြည်ထောင်စုရဲ့ဒုတိယအသက်အကြီးဆုံးသမ္မတဖြစ်လာမှာဖြစ်ပါတယ်။
ကဘာဘောကဒုက္ခတဲ့ 3.8 တန်းဟာကြောင်းမတက်နိုင်ကြဘူးလို့ကုလသမဂ္ဂကပြောပါတယ်။ကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂဒုက္ခတဲ့ agency ရဲ့အစိုးရခန်းစာမှာဒုက္ခတဲ့ကလေးငယ် 3.8 တန်းဟာကြောင်းတက်နိုင်တဲ့အနေအထားမရှိဘူးလို့ဆိုထားပါတယ်။အဲ့ဒီကလေးတွေရဲ့အခြေအနေဟာအသက်ကြီးလာတဲ့အမျှပိုဆိုးလာနေပြီးတော့မူလာတန်းတက်နေတဲ့အချိန်မှာကြောင်းသား50ရာခိုင်နှုန်းရှိနေရကနေအလယ်တန်းဆင်းရောက်တဲ့အချိန်မှာတော့22ရာခိုင်နှုန်းကိုကျဆင်းသွားခဲ့ပါတယ်။ကုလသမဂ္ဂရဲ့စီးရင်အချက်လက်တွေကကမ္ဘာလူဦးရေ34ရာခိုင်နှုန်းကတက္ကသိုလ်ပညာသင်ကြားနိုင်တဲ့အချိန်မှာဒုက္ခသည်တွေက1ရာခိုင်နှုန်းပဲတက္ကသိုလ်တက်နိုင်တယ်လို့ဆိုပါတယ်။ကမ္ဘာဘဝကတန်းတဲ့ချီတဲ့ဒုက္ခသည်တွေရဲ့ဘဝတွေကိုပြောင်းလဲနိုင်ဖို့အတွက်နောက်မျိုးဆက်တွေကိုတည်ဆောက်ရမယ့်နေရာမှာအခွင့်အလမ်းတချို့တွေက အခွင့်အလမ်းတချို့တဲကတခုကတော့ပညာရေးကိစ္စဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဒုက္ခသည်တွေရဲ့ပညာရေးကအကြီးကျယ်လစ်လျူရှုခံထားတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးကဲဖလီပိုဂရန်ဒီကပြောပါတယ်။ဒုက္ခသည်အရေးအတွက်တိုးလာတာနဲ့လိုအပ်နေတဲ့ရမုံငွေနည်းလာတာကြောင့်ဒုက္ခသည်တွေကိုပညာသင်နိုင်ဖို့ကိစ္စဟာပိုပြီးတော့ခက်ခဲလာနေတာဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးသမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒါဆယ်ဗာကိုငွေမဲခဝါချမှုအဂတိလိုက်စားမှုတွေနဲ့တရားစွဲဆိုလိုက်ပါတယ်။နိုင်ငံပိုင်ပီထရိုဘရာရေနံကုမ္ပဏီနဲ့ပတ်သက်ဆက်နွယ်မှုနဲ့တရားစွဲဆိုတာဖြစ်တယ်လို့ပြည်တော်စုစုံစမ်းစစ်ဆေးမှုတွေကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။ရေနံကုမ္ပဏီထံကမတော်မတရားငွေကြေးရယူထားတဲ့အရှုပ်တော်ပုံနဲ့ဆက်ဆံနေတဲ့စားလို့ရေလုပ်ငန်းကြီးတစ်ခုကတိစောက်တဲ့ကန့်ကျင်အရာတခုကိုအစ်မြင့်တိဆောက်မှုကနေသမရဟောင်းနဲ့ဇနီးနောက်တခြားသူအတော်များများလည်းအကျိုးအမြတ်တွေရယူခဲ့ကြတယ်လို့ဆွဆွဲခံထားတာဖြစ်ပါတယ်
တိုင်ဖုန်းမုန်တိုင်းမရန်ဒီဟာတရုတ်နိုင်ငံအရှေ့တောင်ပိုင်းကိုကြာသပတေးနေ့ကပြင်းထန်စွာဝန်ရောက်တိုက်ခတ်ခဲ့ပါတယ်မုန်တိုင်းနဲ့တူမိုးသက်ထန်စွာရောက်သွင်းခဲ့တာကြောင့်အင်ဂျီတသန်းခွဲကျော်လျှက်စင်ပြီးပြတ်တောက်သွားခဲ့ပေမဲ့နောက်ထပ်ထိခိုက်ဒဏ်ရာသူတွေရှိတယ်လို့တော့မသိရသေးပါဘူးမရန်ဒီတိုင်ဖုန်းမုန်တိုင်းဟာအခု2016ခုနှစ်တွင်အင်အားအပြင်းဆုံးတိုင်ဖုန်းမုန်တိုင်းဖြစ်တယ်လို့လည်းဖော်ပြနေကြပါတယ်ကဲဒေးဖွဲ့တွေနဲ့လေဒီကဲဒေးဖွဲ့တွေကလေဒီနဲ့လိုက်လံကဲဆင်နေတဲ့အချိန်မှာရှာမန်းမြို့ရဲ့လမ်းတွေမှာရေချီနေတာတွေသစ်ပင်တွေလဲကျပြီးကားတွေလည်းပျက်စီးနေခဲ့ပါတယ်ရှာမန်းမြို့မှာတော့အင်ဂျီ3,000လျှက်စက်ပြီးပြတ်တောက်သွားခဲ့ပြီးတော့နေရာတော်များများမှာတောက်သုံးရေအခက်အခဲဖြစ်နေပါတယ်ခင်ဗျာ Direct from Washington The Voice
of America နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကုဝင်းညာနိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ Washington DC မြို့တော်ခီးစဉ်ဒီကနေ့မှာဘာတွေလှုပ်ဆောင်ဖို့ရှိလဲဆိုတာကိုတင်ပြပေးပါမယ်။American သမ္မတ Barack Obama ရဲ့အထူးဖိတ်ကြားချက်နဲ့ American ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ American လွှတ်တော်မှာလွှတ်တော်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ် Washington DC ကစာသင်ကျောင်းတစ်ကျောင်းနဲ့ American ASEAN စီးပွားရေးလုပ်ငန်းရှင်တွေနဲ့ဂုဏ်ပြုညစာစာပွဲကိုပါတက်ရောက်ဖို့ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်၃ရက်မြောက်နေ့ခီးစဉ်နောက်ဆုံးသတင်းရရှိထားတဲ့အချက်အလက်တွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့အင်္ဂါနေ့ညအိုပိုင်းကနေစလို့အမေရိကန်သမ္မတရဲ့အထူးဧည့်သည်တော်အဖြစ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ15ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ Washington DC မြို့တော်ကအမေရိကန်လွှတ်တော်ကိုသွားရောက်မှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်ကြာသပတေးနေ့မနက်ပိုင်းမှာတော့လွှတ်တော်တွင်ကျင်းပတဲ့တကပိတ်အထူးအစည်းအဝေးတွေကိုတက်ရောက်ဖို့ရှိပြီးလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်နေ့လယ်ပိုင်းမှာတော့သတင်းမီဒီယာတွေနဲ့လည်းတွေ့ဆုံရှိတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်ဒေါအောင်ဆန်းစုကြည်ဟာလွှတ်တော်တွင်မှာဒီမိုကရက်တစ်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီနဲ့တွေ့ဆုံဖို့ရှိတယ်လို့အထက်လွှတ်တော်လူများစု Republican Party ခေါင်းဆောင် Mitch McConnell နဲ့အပါအဝင်တခြားထင်ရှားတဲ့မြန်မာရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်အများပြားနဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီး American လွှတ်တော်ကိုလေ့လာမှာဖြစ်ပါတယ်ဒီကနေ့ American လွှတ်တော်တွင်မှာလွှတ်တော်ထိပ်ပိုင်းခေါင်းဆောင်နေတဲ့ဒေါအောင်ဆန်းစုကြည်တို့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဆွေးနွေးနိုင်ခြင်းရှိတယ်လို့မြန်မာနိုင်ငံရေးနဲ့စီးပွားရေးအကဲခတ်ဥစည်းရသူကအခုလိုသုံးသပ်ပါတယ်
။လွှတ်တော်ကောင်းဆောင်နေနေရတော့လေလူခွင့်ရေးတို့ပါလို့ဒါတွေဆိုသူ့ရောဝိုင်းတော့တွန်းအားပေးကြပါဘူး။ဒါပေမဲ့သူတို့စိတ်ထဲမှာကဒေါ်စန်းစုကြည်ကလေးစားမှုကတော့အမြင့်ဆုံးချိန်ကိုကြောက်နေတဲ့အခါဖြစ်တယ်လို့
ဒါအပြင်နေ့လယ်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာ Washington DC မြို့တော်မှာရှိတဲ့ Theodore Roosevelt အထက်တန်းအကြောင်းကိုတွားရောက်ကြည့်ရှုပြီးမိကွန်းပြောကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ညပိုင်းမှာ American ASEAN စီးပွားရေးကောင်စီကဦးစီးကျင်းပတဲ့ American စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပွဲညစာစာပွဲအခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အခုလို American စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုရှိတဲ့အပေါ်ဦးစည်ရသူကတော့မြန်မာနိုင်ငံအတွက်အဓိကလိုအပ်တဲ့နည်းပညာပိုင်းဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမယ်ဆိုရင်တော့ပို့ပြီးတော့မှအကျိုးရှိနိုင်မယ်လို့ရှုမြင်ပါတယ်
အခုဆိုရင်စီးပွားရေးပြင်နေကြတယ်ဆေးရပိုင်းကလည်းမဟုတ်ဘူးနဲ့ဒီမှာဒီစီးပွားရေးလုပ်ချင်တဲ့ဒီအမေရိကန်စီးပွားရေးတိုင်းကလည်းအရန်ကိုပြင်နေတဲ့အတွက်ကြောင့်လို့ဒေါက်တာစစ်တီကလည်းလက်ခံထားတာတွေ့ရတယ်လေ level အလုံးပါသူကတော်တော်လေးတွန်းလာနိုင်နေတယ်တချို့ဟာတွေကဟိုနှစ်ဦးချင်းပြောတဲ့ဟာတွေရှိနေတယ်ဗျာဟိုတော်တော်တိတ်တိတ်တချို့ဟာတော့အကျယ်တော့ပြောတဲ့ဟာရှိတယ်အဲ့ဒီကုလုံးမှာတော့သူကပြောရမယ်ဆိုရင်အနောက်နိုင်ငံတွေရဲ့တဘာဝကိုလည်းကောင်းကောင်းသိတဲ့ခါကျတော့ဟိုကောင်းကောင်းတွန်းနိုင်နေပေါ့နော်အဲတခုလုံးဖို့လိုတာကတော့ဟိုအမေရိကန်ကအဲဒီ ီပညာနဲ့ပတ်သက်တဲ့ကုမ္ပဏီကြီးတွေပေါ့လေ Google တို့ဒီ Facebook တို့ Microsoft တို့ပေါ့နော်ကျွန်တော်ဒီမှာလိုအပ်နေတာကလည်းဒီပညာနဲ့ပတ်သက်လို့ခွင့်ပြုကြော်သွားဖို့ကလိုနေတယ်ခွင့်ပြုကြော်သွားဖို့အခွင့်အရေးတွေရှိတဲ့အခါကျတော့အဲ့ဒီထိပ်ပိုင်းကောင်းဆောင်တွေကတွေ့ပြီးတော့ကျွန်တော်တို့တွန်းလိုက်နိုင်တယ်ဆိုမြန်မာပြည်မှာလည်းအဲ့ဒီ digital economy မှာကအများကြီးရွှေ့သွားနိုင်
ဒေါ်ဆန်းစုကြည်နဲ့အမေရိကန်သမ္မတဩဘားမားတို့တွေ့ဆုံပြီးနောက်ပိုင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကရုတ်သိမ်းပေးမယ်လို့ကြေညာခဲ့တဲ့အပေါ်မြန်မာနိုင်ငံအရေးလှုပ်ရှားနေတဲ့အမေရိကန်အောက်လွှတ်တော်အမတ်များအဖွဲ့ခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်ပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အိုဟိုင်းယိုးပြည်နယ်ရီပါဘလီကန်ပါတီအောက်လွှတ်တော်အမတ်စတီဗ်ချာဘော့ရိုကကြေညာချက်ထုတ်ပြန်ခဲ့တဲ့အခါမှာတော့မြန်မာပြည်သူတွေအပေါ်မှာလူခွေချိုးဖောက်မှုတွေအဆုံးသတ်စေဖို့နိုင်ငံရေးနဲ့အုပ်ချုပ်ရေးမှာစစ်တပ်ရဲ့ပါဝင်ပတ်သက်မှုကိုအဆုံးသတ်စေဖို့နဲ့မြန်မာစစ်တပ်ပေါ်မှာအမေရိကန်ပြည်ထောင်စုကဆက်လက်ပြီးဖိအားပေးရမှာဖြစ်လို့မြန်မာအမေရိကန်စစ်ဘက်ဆက်ဆံရေးပုံမှန်ပြန်လုပ်ဖို့အချိန်မတန်သေးဘူးလို့ထုတ်ပြန်လိုက်တာပါအလားတူပဲဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌရိုက်စ်ကလည်းဒေါ်ဆန်းစုကြည်ရဲ့ဒီမိုကရေစီနဲ့စီးပွားရေးပြည်ပြောင်းပြောင်းလဲမှုကိုအတိအမှတ်ပြုလေးစားပါကြောင်းနဲ့ NND ဆိုရအနေနဲ့မြန်မာနိုင်ငံအတွက်မျှော်လင့်ချက်ကိုစောင့်ကြည့်နိုင်တယ်လို့ဆိုပေမဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေကိုစိုးရိမ်နေစေပဲလို့ကြေညာချက်ထုတ်ပြန်ပါတယ်ဝါရှင်တန်ခီးစဉ်ပြီးရင်တော့ဒေါ်အောင်ဆန်းစုကြည်ဟာ82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ဝါရှင်တန် DC မြို့တော်ကနေနယူးယောက်မြို့ကိုခီးဆက်မှာဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ Harvard တက္ကသိုလ်ကချီးမြှင့်မဲ့ The 2016 Harvard Humanitarian of the Year ဆုကိုလက်ခံယူမှာဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့မှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုဒေါ်အောင်ဆန်းစုကြည်တက်ရောက်ပြီးမေးခွန်းပြောကြားမှာဖြစ်ပါတယ်။ဒါအပြင်စက်တင်ဘာလ21ရက်နေ့မှာတော့ဒေါ်အောင်ဆန်းစုကြည်ဟာ82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာရှိတဲ့ Asia Society မှာစက်တင်ဘာလ21ရက်နေ့မှာမြန်မာဖွံ့ဖြိုးရေးနဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမိကွန်းပြောကြားဖို့ရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့နယူးယောက်ခီးစဉ်အတွင်းမှာတော့အမေရိကန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံနိုင်ရေးမြန်မာတန်ရုံးကိုစီစဉ်ခိုင်းထားတယ်လို့သိရပါတယ်။စက်တင်ဘာလ26ရက်နေ့မှာတော့ဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲဘလို့အချက်လက်တွေပေါ်ချေခံပြီးတော့အမေရိကန်ကမြန်မာပေါ်တန်ခတ်ပိတ်ဆို့မှုဖယ်ရှားပေးဖို့ရှိတယ်ဆိုတာကိုလည်းတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အခြေအနေဆိုင်ရာအဲဥပဒေအရမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုရုတ်သိမ်းဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်ထားပြီးဖြစ်တယ်လို့အင်ဖြူတော်ကပြောလိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုဒေါ်အောင်ဆန်းစုကြည်ကလည်းသဘောတူတယ်လို့အင်ဖြူတော်ပြောခွင့်ရ George Ernest ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်ဘလို့အကြောင်းတွေကိုအခြေခံပြီးတန်ခတ်အရေးယူမှုတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့ရလဲဒီတန်ခတ်ပိတ်ဆို့မှုတွေဘယ်တော့တည်ဝင်ဖယ်ရှားမလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်နေစဉ် 1998 ခုနှစ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လက်ထက်မှာအမေရိကန်အစိုးရကအရေးပေါ်အခြေအနေဆိုင်ရာအဥပဒေပြဋ္ဌာန်းပြီးတော့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေကိုချမှတ်လာခဲ့တာဖြစ်ပါတယ်။အခုဒီအရေးပေါ်အခြေအနေဆိုင်ရာဥပဒေကိုရုတ်သိမ်းဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းအင်ဗျူရောပြောခွင့်ရသူ George Arnest ကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Well, I think at this point the decision has essentially been made.And this is a decision that Aung San Suu Kyi indicated that she agreed with. She supported the decision to lift the national emergency.
အခုအချိန်မှာဒီဆုံးဖြတ်ချက်ကိုချထားပြီးသားဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းဒီဆုံးဖြတ်ချက်ကိုသဘောတူတဲ့အကြောင်းပြောခဲ့ပါတယ်။အရေးပေါ်အခြေအနေဆိုင်ရာချထားတဲ့တန်ခတ်မှုတွေကိုဖယ်ရှားမဲ့ဆုံးဖြတ်ချက်ကိုသူကလည်းထောက်ခံပါတယ်။အရေးယူဆောင်ရွက်မှုကြောင့်သတ်မှတ်ထားတဲ့စီမင်းသတ်မှတ်ချက်တွေကိုဥပဒေကြောင်းကနေပြန်လည်ပြင်ဆင်ဖို့လုပ်ရပါမယ်။အဲ့ဒီအတွက်အချိန်တော့လိုပါတယ်။ဒါပေမဲ့သမ္မတရဲ့ပြောကြားချက်အရဆိုရင်လာမယ့်ရက်ပိုင်းတွေမှာအလုံးပြည့်စည်နိုင်ပါတယ်
။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေအဥပဒေပယ်ဖျက်ကြောင်းကြေညာချက်ထဲမှာတော့မြန်မာနိုင်ငံအပေါ်တန်ခတ်အရေးယူမှုဥပဒေ Jade Act မှာပါဝင်တဲ့အမေရိကန်ပြည်ဝင်ခွင့်တားမြစ်ချက်တွေကိုဆက်လက်ထားရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရာတည်တည်တသာထောက်ပံ့မှုပေးနေသူတွေအပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်တားမြစ်ချက်ကိုဆက်ပြီးထားရှိနေဦးမှာဖြစ်ပါတယ်။မြန်မာစစ်တပ်အပေါ်အကန့်အသတ်နဲ့အကူအညီပေးတာအပါအဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကိုလည်းဆက်ပြီးတော့ထားအုပ်မှာဖြစ်ပါတယ်။ဒါပေမဲ့သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့စက်တင်ဘာ14ရက်ပုတ်ထုံးနေ့ကတွေ့ဆုံအပြီးမှာမြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေလုံနိုင်ဖို့ချမှတ်ထားတဲ့အရေးပေါ်အခြေအနေကိုဖယ်ရှားဖို့ပြောခဲ့တာမို့ဒီအခြေအနေဘလို့ဖြစ်လာရတာပါလဲ။
The reason that this national emergency was placed into effect in the first place was concern about the undemocratic conduct of the military government that previously ruled Burma.
မြန်မာနိုင်ငံကိုအရင်ကအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့လူရကြောင့်အေးပေါ်အခြေအနေကိုချမှတ်ထားခဲ့တာဖြစ်ပါတယ်။အ ထူးသဖြင့်ဒေါအောင်ဆန်းစုကြည်ကိုနေအကျေကျုပ်ချထားတဲ့စစ်အစွဲလိုအပ်ကြောင်းဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံမှာစီးသားတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုတွေ့နေရပါပြီ။ဒေါအောင်ဆန်းစုကြည်ဆိုရင်လည်းအစွဲခေါင်းဆောင်တစ်ယောက်ဖြစ်နေပါပြီ။ဒါကမြန်မာနိုင်ငံမှာအရေးပါတဲ့တိုးတက်ပြောင်းလဲမှုတစ်ခုဖြစ်ပါတယ်။ဒါကြောင့်အရေးပေါ်အခြေအနေတွေကိုရုပ်သိမ်းပြီးတန်ခတ်မှုတွေကိုဖယ်ရှားတာအတိပယ်ရှိရလို့ရဖြစ်ပါတယ်။
အခုလိုအမေရိကန်ရဲ့အရေးယူတန်ခါမှုတွေကိုဖယ်ရှားနိုင်ဖို့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းမယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနီးချအပြောင်းအလဲတွေဆက်ပြီးလှုပ်သွားဖို့လိုတယ်ဆိုတာကိုလည်းအိမ်မီရောပြောခွင့်ရ George Arnes ကအခုလိုပြောပါတယ
် There still is an undue role that the military plays in the government there. They're afforded about 25% of the legislative seats.
အစိုးရရဲ့မှာစစ်တပ်ရဲ့အခန့်ကဏ္ဍပါဝင်နေဆဲဖြစ်ပါတယ်လွှတ်တော်ရဲ့မှာလည်းတပ်မတော်သားဂူဇလန်25ရာခိုင်နှုန်းပါဝင်နေဆဲဖြစ်ပါတယ်ဒီပိုင်းတွေမှာဒီမိုကရေစီနီလန်းကြအပြောင်းအလဲတွေဖြစ်လာတာကိုကျွန်တော်တို့ဘက်ကမြင်နေပါတယ်မြန်မာနိုင်ငံသားအားလုံးရဲ့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်တဲ့ဆောင်ရွက်မှုတွေဆက်လုပ်ဖို့လိုနေပါသေးတယ်ဒီကိစ္စတွေဟာမြန်မာအစိုးရရဲ့ဦးစားပေးဆောင်ရွက်မှုတွေဖြစ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကလည်းပြတ်ပြတ်သားသားပြောထားပါတယ်
မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခါမှုတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တည်ထားတဲ့တက်ရောက်မှုတွေရှိခဲ့တယ်ဆိုတာကိုလည်းအိမ်မြူတော်ပြောခွင့်ရသူကပြောခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံကြားစီးပွားဆက်ဆံရေးတွေတိုးမြင့်လုပ်တာကနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလှုပ်လာအောင်မလုံးပေးရရောက်လိမ့်မယ်လို့လည်း George Arnes ကဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးပေါ်အခြေအနေကိုရုပ်သိမ်းတယ်ဆိုတဲ့အမိန့်ရဲ့သမ္မတရဲ့မြန်မာနိုင်ငံဆိုင်ရာအမိန့်ရဲ့တို့ကိုဖျက်သိမ်းတယ်လို့သမ္မတ Obama ကထုတ်ပြန်ကြေညာတော့မှသာဒီဆုံးဖြတ်ချက်တွေဟာတရားဝင်အသက်ဝင်မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဒီမိုကရေစီဖြစ်စဉ်အတွက်ပိတ်ဆို့တန်ခတ်မှုတွေချမှတ်ခဲ့တာကိုအတိအမှတ်ပြုပြောကြားပြီးတော့အခုအချိန်ဟာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်တကားဖွင့်လှစ်ထားပြီးဖြစ်တာကြောင့်ပိတ်ဆို့တန်ခတ်မှုအားလုံးကိုရုပ်သိမ်းချိန်တက်ပြီလို့ပြောကြားခဲ့ပါတယ်ရှစ်လေးလုံးလူလူအောင်ကြွားမှုဖြစ်ပြီး1989ခုနှစ်မှာမြန်မာနိုင်ငံကိုပေးထားတဲ့GSP ကုန်သွယ်ရေးအထူးအခွင့်အရေးကိုသမ္မတဟောင်း George Bush ကရုပ်သိမ်းခဲ့တာဖြစ်ပါတယ်အခုသမ္မတ Obama ကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်အာဆီယံစီးပွားရေးကောင်စီကကြိုဆိုခဲ့ပါတယ်ရှင
်နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဒူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်မြန်မာကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲမြန်မာနိုင်ငံငိမ့်ချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလားအခုလာမယ့်စနေညဒိုင်းလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့ဒီကချင်ပြည်နယ်ဘက်မှာတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်။ကချင်လက်နက်ကိုင်တပ်ဖွဲ့ KIO ဌာနချုပ်လိုင်ဇာမျိုးအနီးမှာဒီကနေ့မနေ့အစောပိုင်းကအစိုးရတပ်မတော်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြည်ကြောက်ပောက်ကွဲခဲ့တာကြောင့်ကချင်တပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာလိုင်ဇာအနီးမှာလက်နဲ့ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရက်ချားဆိုသလိုဖြစ်ပွားနေတာကြောင့်ညဉ့်ညံရေးဆွေးနွေးပွဲတွေကိုထိခိုက်မဲ့အခြေအနေတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကနှစ်ဖက်တပ်တွေကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးဗိုလ်တူးနေကငြိမ်သက်နေခဲ့တဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာဒီကနေ့ပစ်ခတ်တိုက်ခိုက်တာတွေထပ်မံဖြစ်ပွားခဲ့ပါတဲ့ဒီကနေ့တိုက်ခိုက်မှုကတော့အစိုးရတပ်မတော်ဘက်ကလိုင်ဇာမျိုးအနီးကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတဲ့
ဒီကနေ့6နာရီကျော်ချိန်မှာဒီလိုက်စားမြန်မာပြည်နယ်အားလုံးပြည်လူရဲ့နေရာမှာမြန်မာချစ်တွေကြားတာရှိပါတယ်ဟုတ်ကဲ့မိသားအားလုံးကတော့နားမလည်ကြပါနဲ့အဲမင်းတို့ကတော့ဒီစစ်စစ်ပြည်မမလေးကျွန်တော်တို့ခံမှန်းပါလေအဲရေးပေါ်ရေးတိကျတန်ရရလည်းရှိပါတယ်အဲ၄ယောက်လောက်ရှိတယ်ဒါနဲ့အစိုးရရလည်းအချင်းကတော့မရှိပါဘူးအလုံးကတော့ကျွန်တော်တို့အစိုးရမှာစေကုသမှုကိုအခု အလုံးစုံရှိနေပါတယ်
ဒီလိုတိုက်ခိုက်တာကြောင့်ငင်းကြဲဆွေးနွေးတာတွေအပေါ်မှာအလန်းကွာဝေးစေမဲ့အခြေအနေဖြစ်လာကြောင်းဒုဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်ဒီတမ်းဒီဘက်ကနေအခုလိုမျိုးတိုက်ခိုက်တဲ့ဆင်းရဲတဲ့စီတာတော့ကျွန်တော်တို့တိုင်းသားတွေတော်တော်ကြီးကြီးကျယ်ကျယ်ဖြစ်လာတယ်ကျွန်တော်တို့ဒီမှာဒီအတက်တွေဒီနယ်ရဲ့သူတော်အရင်းချင်းချင်းနဲ့တော့လည်းလည်းအမှန်များဝေးတယ်ကလားလို့ပေါ့နော်ကျွန်တော်တို့အပြီးသားမိပါလေ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တက်မတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တချင်းပြည်နယ်စီးလုံးညညရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဦးခက်ထိန်နံကတော့နိုင်ငံရေးဆွေးနွေးနေစဉ်မှာဒီလိုတိုက်ခိုက်တာတွေဖြစ်နေရင်ငင်းချမ်းရေးအတွက်အခက်အခဲဖြစ်နိုင်ကြောင်းပြောဆိုပါတယ်
။ဩကျွန်တော်တို့ကတော့ဒီမှာတောက်လျှောက်အားလုံးကစူးစမ်းဆွေးနွေးနေကြလာပါလေ။ပြန်ရင် NCA နဲ့ပတ်သက်တဲ့ဥစ္စာနောက် political framework နဲ့ပတ်သက်တဲ့ဟာတွေလည်း review လုပ်တာတို့ဘာတို့ကလည်းဆက်ဆက်နိုင်ဖို့အတွက်စူးစမ်းနေတဲ့အချိန်မှာအောက်ခြေမှာတော့တိုက်ပွဲတွေဖြစ်နေတယ်ကတ်စစ်စစ်လည်းဖြစ်နေတယ်ဆိုတဲ့အတိုင်းဒါကအနည်းနဲ့အများကတော့ဒီညီကြိုင်းရေးဆက်ဆက်ပြီးတော့ဆောင်ရွက်တဲ့နေရာမှာထိခိုက်စေမှာပဲဒီလိုဖြစ်နေတဲ့ကိစ္စကတော့အစိုးရအထက်ရောလက်မှတ်ထိုးပြီးသားအဖွဲ့တွေအတွက်ရောလက်မှတ်မထိုးသေးတဲ့အဖွဲ့တွေအတွက်ရောအထူးသဖြင့်ပြည်သူတွေအတွက်ရောအခက်အခဲအများကြီးဖြစ်နေတာပေါ့အဲကျွန်တော်တို့အားလုံးရဲ့မျှော်လင့်ချက်ပြည်သူတွေအားလုံးလိုလားတဲ့ငြိမ်းချမ်းရေးကလည်းမရနိုင်ဘူးလေ
ဒီအပိုင်းတွေအတွင်းမှာကချင်ပြည်နယ်အတွင်းပြစ်ခတ်တာတွေရှိနေတယ်လို့ကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်ဒီလ23ရက်နေ့ကတော့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCU အစည်းအဝေးကိုအစိုးရကိုယ်စားလှယ်တွေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးနေပါတယ်ဒီဆွေးနွေးပွဲမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကိုတိုးချက်ဖွဲ့စည်းဖို့ပူးတွဲစောင့်ကြည့်ရေးဆိုင်ရာအချက်လက်တွေကိုစုစည်းရှိဖို့နယ်မြေတက်မှတ်ဖို့နဲ့မြေမြုံပိုင်းရှင်းလင်းဖို့တွေကိုဆွေးနွေးနေကြပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ကထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jeju ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter, Facebook နဲ့ Internet Website စာမျက်နှာတွေမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ဥရောပတွင်ကျင်းကျုပ်ကိုမှတ်တမ်းညီထိုက်ကကြေညာပေးမှာဖြစ်ပါရယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နယ်အကူအညီလိုအပ်နေသူတွေရှိရာတခြားဒေသတွေကိုပါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးရင်တန်းတွေအချိန်မရွေးထွက်ခွာနိုင်တဲ့အဆင်သင့်အခြေအနေမှာရှိပေမဲ့လည်းဆီးရီးယားအစိုးရထံကခွင့်ပြုချက်မရမချင်းထွက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတို့ကပြောဆိုလိုက်ပါတယ်အလက်ပိုမြို့ကိုတော့တောက်ချန်နေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်ကဂျနီဗာမြို့တော်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုရောက်ရှိနေတဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်ဆုချီဟာဒီကနေ့မှာတော့အမေရိကန်လွှတ်တော်ခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကမြန်မာအပေါ်စီးပွားရေးဓာတ်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့စီစဉ်ထားကြောင်းကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်နေနဲ့ဒေါက်ဆန်ဆုချီတွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်လွှတ်တော်ခေါင်းဆောင်မိုက်နဲ့တွေ့ဆုံတဲ့အခါမှာလဲစီးပွားရေးဓာတ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးရတော့မယ့်အချိန်တန်ပြီဆိုတာကိုဒေါက်ဆန်းစုကြည်အနေနဲ့တိုက်တွန်းပြောဆိုမဲ့သဘောရှိပါတယ်။ဒီကနေ့တွေ့ဆုံမဲ့အထက်မှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နဲတို့ပါဝင်တယ်လို့ဝါရှင်တန် DC မြို့တော်ကသီအိုဒိုရူးစ်ဖက်အထက်တန်းချောင်းကိုလည်းတွားရောက်မှာဖြစ်ပါတယ်။ညပိုင်းမှာတော့အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစာပွဲကိုတက်ရောက်ဖို့လည်းရှိပါတယ်။အမေရိကန်ပြည်ထောင်စုအဓိကပါတီကြီးတစ်ခုဖြစ်တဲ့ဒီမိုကရက်ပါတီရဲ့သမ္မတလားဟီလာရီကလင်တန်အနေနဲ့ဒီကနေ့ခြားသာပြည်နယ်မှာဆေးဝါးရေလုပ်ငန်းတွေပြန်လည်စတင်မှာဖြစ်ပါတယ်။မစ္စစ်ကလင်တန်ဟာနျူမိုနီးယားအဆုတ်ရောင်ရောဂါကြောင့်ဆေးရုံလှုပ်ရှားမှုတွေမှာမပါဝင်နိုင်ဖြစ်နေတာဖြစ်ပါတယ
်။သတင်းတင်ကြုပ်ကိုမတ်သိငေထိုက်ကတင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကွန်ရက်ဝေးအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaris ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.